88 သမိုင်းကိုလူရုမမေအောင်ရှစ်လေးလုံးနှစ်ပတ်လည်အခမ်းအနားတွေကိုကျင်းပတာလို့ပြောပါတယ်ရှစ်လေးလုံးလူရုလှူရှာမှုကာလအတွင်းမော်လမြိုင်မြို့စိုက်တုပ်ဖျားမှာတပိတ်စခန်းချခဲ့ကြပါတယ်1988 August 18ရက်နေ့အာနာသိမ်းပြီးနောက်ပိုင်း21ရက်နေ့မှာလုံချုံရေးတပ်တွေကစိုက်တုပ်လူရုတပိတ်စခန်းကိုပြစ်ခတ်ဖမ်းဆီးခဲ့တာကြောင့်လူ20ကျော်သေဆုံးခဲ့ပါတယ်အဲ့ဒီအချိန်ကတပိတ်မောက်ចောင်းသားတွေနဲ့လူထုကိုစေကူတပေးခဲ့တဲ့လက်ရှိမွန်အမျိုးသားပါတီပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာမင်းစိုးလင်းလည်းဒီနေ့မော်လမြိုင်မြို့မှာကျင်းပတဲ့ပွဲကိုတက်ရောက်စကားပြောခဲ့ပါတယ
်88စိတ်ဓာတ်ဆိုတာခေတ်ဆိုးကြီးကိုဖြိုခဲ့တဲ့အလင်းကိုဆောင်ခဲ့တဲ့တန်ဂျူးတွေကိုဖြတ်လို့ဖြစ်ခဲ့တဲ့စိတ်ဓာတ်ဖြစ်တဲ့ဒီခေတ်ဆိုးရဆက်ဆက်ကကြည်တုံးလိုက်တာနဲ့ချင်းမရှိခဲ့တဲ့သူမလားကိုမလားမူပေါင်းကိုအရာရှိပြီးတော့ပြည်တော်စုကြီးအရှင်တစ်ဖြစ်တိတခိုင်နေရေးကိုသာဥထိတ်ပါစင်ပြီးတိုက်ပွဲဝင်ခတ်ကြတယ်လူမျိုးပေါင်းစုံပြည်သူလူသားစွန့်လို့ပေးခဲ့ကြတယ်မျိုးဆက်အားလုံးကိုလေနဲ့ကိုကြည့်ရင်ဒီလိုချောပါ
လက်ရှိတိုင်းပြည်အပြောင်းလဲဟာရှစ်လေးလုံးအရေးတော်ပုံကြောင့်ဖြစ်တယ်လို့မွန်ပြည်နယ်လျှက်စစ်စွမ်းအင်နဲ့စစ်မှုဝန်ကြီးဦးမင်းထင်အောင်ဟန်ကပြောပါတယ
်ရှစ်လေးလုံးကာလမှာကျွန်တော်တိုင်းပြည်မှာကျွန်တော်အားလုံးညီညွတ်ညွတ်နဲ့ဆောင်ရွက်ခဲ့လို့ဒီလိုအပြောင်းလဲတစ်ခုတော့အချိုးအခွေဒီနေ့အချိုးအခွေအချို့ကိုရောက်လာတာဖြစ်ပါတယ်ဒါရှစ်လေးလုံးအရေးဖြစ်ပါကျွန်တော်တို့ဆောင်ရွက်ခဲ့တဲ့အနေအထားတွေညီညွတ်ခဲ့လို့ဒီဟာကြီးဒီခေတ်စနစ်ကိုအပြောင်းလဲနိုင်တဲ့သင်္ကန်းသာကိုယူပြီးတော့နောက်လာပါလေကျွန်တော်တို့တိုင်းပြည်မှာအမျိုးသားပြန်လဲပြည်ပြည်နဲ့ပြည်တွင်းငင်းငင်းရေးကိုဒီဆောက်တဲ့နေရာမှာအားလုံးညီညီမျှမျှနဲ့လက်ပြမဖြုတ်စတဲ့အောင်ရကြဖို့လိုပါလေအဲ့ဒါဆိုတော့ရေးကြည့်ပါလေ
ဒီနေ့ပွဲကိုတက်ရောက်လာတဲ့ဒီမိုကရေစီအရေးစင်ဆက်မပြတ်လှုပ်ရှားမှုအဖွဲ့ MDCF ခေါင်းဆောင်ကိုထင်ကျော်ကလည်းအစိုးရအနေနဲ့ပြည်သူကြိုက်တဲ့အလုပ်ကိုလုပ်ဖို့ထက်ပြည်သူတွေရဲ့လိုအပ်ချက်ကိုလုပ်ပေးဖို့လိုတယ်လို့ပြောပါတယ
်ပြည်သူကိုစားကြည့်တဲ့ပုံပုံများဖြစ်နေတယ်ရဲဝုံးဝင်ဆောင်ရွက်ကြပါအဲ့ဒီဒီလိုတင်ရောက်ခဲ့တဲ့တော့ပေါ်လို့ပြုတ်တော်နဲ့ဒီလိုတင်ရောက်ခဲ့တဲ့ဆိုးရရဲ့နောက်မှာတော့ဉာဏ်ရှိတယ်
ဒါအပြင်မွန်ပြည်နယ်မူးတုံမြို့ကစူတောင်းပြည့်ဇေဒီမှာလည်းအဲ့ဒီအချိန်ကတပိတ်စခန်းဖွင့်ခဲ့ကြပါသေးတယ်ဒီနေ့မူးတုံမြို့မှာကျင်းပတဲ့28နှစ်မြောက်ရှစ်လေးလုံးနှစ်ပတ်လည်အခမ်းအနားကိုတက်ရောက်ခဲ့တဲ့ညီမြချင်းမြတ်မအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကအဲ့ဒီအချိန်ကအဖြစ်အပျက်တွေကိုအခုလိုပြန်ပြောင်းပြောပြပါတယ
်ရန်ကုန်တပ်သက်သူចောင်းသားဘဝနဲ့ကျွန်တော်မူးတုံမြို့ကိုရောက်ရှိခဲ့ပါမြန်မာပြည်တစ်ခွန်းလုံးမှာစစ်အာဏာရှင်ကိုဆန့်ကျင်ပြီးတပါတီစနစ်ကိုဆန့်ကျင်ပြီးတော့ဒီမိုကရေစီထွန်းကားဖို့အတွက်တပိတ်စခန်းတွေလုပ်ဖို့လိုအပ်တယ်။ဒါကြောင့်မို့လို့ကျွန်တော်တပိတ်စခန်းတွေမှာပူးပေါင်းပါဝင်မှုစီယုံမှုအဲ့ဒီတော့ကလူတွေမသိသေးတဲ့ရန်ကုန်တက္ကသိုလ်ကျောင်းသားတွေရဲ့ဘဝကိုသိဖို့အတွက်ကျွန်တော်ကိုအဲ့ဒီမှာညှိနှိုင်းပြီးတော့ရောက်ရှိပါတယ်။ပထမအဦးဆုံးမှတ်မိပါတယ်။ကျွန်တော်တို့ဒီကံကြီးကနေခြေတက်လာတဲ့ကားပေါ်မှာကျွန်တော်တို့ပါလာတယ်။မြို့ထဲရောက်တဲ့အချိန်မှာကျွန်တော်ကိုစပြီးတော့တရားဟောခိုင်းပါတယ်။ကျွန်တော်ရဲ့ပထမအဦးဆုံးအတွေ့အကြုံမှာအဲ့ဒီအချိန်မှာကျွန်တော်လည်းဘာပြောရမှမသိအားလုံးကကျွန်တော်တစ်ခေါက်မှမရောက်ဘူးတဲ့မျိုးကျွန်တော်တို့ဒီမှာရှိတဲ့လူတွေကလည်းကျွန်တော်တိတ်ပြီးတော့ရင်းတဲ့လူမရှိဘူးမုရုံပြည်သူတွေကိုကျွန်တော်ပထမအဦးဆုံးစပြီးတရားဟောရတဲ့အတွေ့အကြုံဒီနေ့အထိကျွန်တော်ခံစားနေရတော့
ဒီနေ့ရှစ်လေးလုံး28နှစ်မြောက်နှစ်ပတ်လည်အခမ်းအနားမှာအရေးတော်ပုံမှာကြာဆုံးသွားသူတွေရဲ့မိသားစုဝင်တွေကိုထောက်ပံ့ကြေးပေးတာအပြင်အရေးတော်ပုံကာလအမှတ်တမ်းဓာတ်ပုံနဲ့ကာတွန်းတွေကိုလည်းပြသထားပါတယ်ရှင်